ဖိလစ်ပိုင်သမားရော်ဒရီဂိုဒူတာတေးကသူ့အနေနဲ့သူ့ရဲ့သမားသက်တမ်း6နှစ်ကိုထပ်တိုးသွားဖို့စိတ်ဝင်စားသလိုရှင်းနှစ်မှာကျင်းပမဲ့ရွေးကောက်ပွဲတွေကိုဖျက်သိမ်းဖို့ကိုလည်းစိတ်ဝင်စားဘူးလို့ပြောလိုက်ပါတယ်။ရွေးကောက်ပွဲတွေကိုပယ်ဖျက်ဖို့မရှိသလိုသက်တမ်းတိုးသွားဖို့လည်းမရှိကြောင်းအထူးသဖြင့်သူ့ရဲ့သမားသက်တမ်းကိုတိုးသွားဖို့မရှိဘူးလို့မင်းနယ်သတင်း website နဲ့တွေ့ဆုံမေးမြန်းစဉ်မှာသမားဒူတာတေးပြောကြားခဲ့တာဖြစ်ပါတယ်။သူ့ရဲ့သမားသက်တမ်းကတော့လာမယ့်2022ခုနှစ်အကုန်မှာအကုန်ဆုံးမှာဖြစ်ပါတယ်။သမားဒူတာတေးဟာဖိလစ်ပိုင်ဆရာအစိုးရနဲ့ဆိုင်တဲ့သူ့ရဲ့အမြင်တွေနဲ့ပတ်သက်ပြီးမင်းနယ်သတင်းနဲ့အဲ့လိုပြောဆိုခဲ့တာဖြစ်ပါတယ်။သမားဒူတာတေးကသူ့အနေနဲ့ဝန်ကြီးချုပ်စနစ်လိုဩဇာကြီးမားပြီးတော့သမားစနစ်ရှိတဲ့ပြည်ထောင်စုအစိုးရမျိုးကိုသူ့အနေနဲ့မျှော်မှန်းထားတယ်လို့ပြောပါတယ်။သူ့အနေနဲ့နောက်ထပ်မြင်နေတဲ့အပြောင်းလဲတစ်ခုကတော့အထက်နဲ့အောက်လွှတ်တော်နှစ်ရပ်ကိုဥယျာဉ်ပြင်းပြင်းပြားထန်းသွားနိုင်မယ်လွှတ်တော်အမှတ်50ပါတဲ့လွှတ်တော်တရအဖြစ်ပြောင်းလဲဖွဲ့စည်းသွားတာကိုမြင်နေတယ်လို့လည်းပြောပါတယ်။သမားဒူတာတေးဟာဖိလစ်ပိုင်နိုင်ငံအတွက်ဖက်ဒရယ်အစိုးရပုံစံတည်ဆောက်ဖို့အတွက်အဖွဲ့ဝင်25ယောက်ပါတဲ့အကြံပေးကော်မတီတရက်ကို2016ခုနှစ်မှာတောင်းပေးရခဲ့ပြီးသူ့အနေနဲ့အဲ့ဒီကော်မတီကတင်ပြလာမယ့်မူကြမ်းကိုစောင့်နေတယ်လို့လည်းပြောပါတယ်။ဒါမဲ့လည်းသမားဒူတာတေးဟာကော်မတီအဖွဲ့ဝင်တွေကိုအခုချိန်ထိခန့်အပ်ခြင်းမရှိသေးဘူးလို့မင်းနယ်သတင်းအေဂျင်စီကမှတ်ချက်ပြထားပါတယ်။